နိုဘယ်ငြိမ်းချမ်းဆုရှင်ဒေါ်ဆန်းစုကြည်လွတ်မြောက်ရေးနဲ့အာဏာရှင်စနစ်စန့်ကျင်ရေးငြိမ်းချမ်းရေးနဲ့လူခွင့်ရရှိဖို့တက္ကသိုလ်ကျောင်းသားတွေစန့်ကျင်ဆန္ဒပြခဲ့တဲ့တန်ဒီလှုပ်ရှားမှုရဲ့ငွေရတုအခမ်းအနားကိုဒီကနေ့မှရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။အခုလို25နှစ်ကြာခဲ့ပြီဆိုပေမဲ့လည်းအဲ့ဒီချိန်ကမျှော်မှန်းတောင်းဆိုခဲ့တဲ့ရာတွေဟာခုချိန်မှာတင်းပြည့်ကြက်ပြည့်ဖြစ်မလာသေးဘူးလို့တန်ဒီလှုပ်ရှားမှုမှာပါခဲ့တဲ့ကျောင်းသားကောင်းဆောင်တွေကပြောပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်။
တန်ဒီလှုပ်ရှားမှုငွေရတုအခမ်းအနားကိုရန်ကုန်မြို့တော်ဝင်နှင်းစီစားသောက်ဆန်မှာဒီကနေ့ကျင်းပခဲ့ကြပြီးဒီလှုပ်ရှားမှုမှာပါဝင်ကြသူတွေနဲ့နိုင်ငံရေးနယ်ပယ်ကပုဂ္ဂိုလ်တွေအဲ့ဒီပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကို1990ခုနှစ်အတွက်ညီညာရေးနိုဘယ်ဆုရှင်အဖြစ်ရွေးချယ်ကြီးမြင့်ခဲ့တာပါ။အဲ့ဒီအချိန်တုန်းကဒေါ်စုနေအကျယ်ချုပ်ကျနေတာကြောင့်1991ခုနှစ်ဒီဇင်ဘာလ10ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ပင်မထဲမှာကျောင်းသားတွေစုဝေးပြီးဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြလို့သူတို့ရဲ့လှုပ်ရှားမှုကိုတန်ဒီလှုပ်ရှားမှုလို့နာမည်ပေးထားကြတာဖြစ်ပါတယ်။အဲ့ဒီအချိန်စေစုရကလည်းတန်ဒီလှုပ်ရှားမှုမှာပါတဲ့ကျောင်းသားရာဇဝတ်ကိုဖမ်းဆီးထောင်ချခဲ့ပါတယ်။ဦးကိုကိုကြီးဟာတန်ဒီလှုပ်ရှားမှုမှာပါတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်ပြီးဒီလိုအထင်မှန်အခမ်းအနားကျင်းပရတဲ့အကြောင်းနဲ့ပတ်သက်လို့အခုလိုပြောလာပါတယ
်။ဟိုဒီကကတော့လွန်ခဲ့တဲ့25နှစ်ကဒေါ်ဆန်းစုကြည်နိုဘယ်ဆုရရှိခြင်းအထိမ်းမှဂုဏ်ပြုဆန္ဒပြပွဲရန်ကုန်တက္ကသိုလ်ကျောင်းဝင်းထဲမှာဖြစ်ခဲ့တယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျောင်းသားတွေရာနဲ့ချီပြီးတော့ကျွန်တော်တို့နှိရှေထောင်တဲ့နေချမှတ်ခံခဲ့ရတယ်။အဲ့ဒီတုန်းကကျွန်တော်တို့တင်းဒီလှုပ်ရှားမှုမှာပါခဲ့တဲ့ကျောင်းသားလူငယ်တွေအားလုံးပြန်ပြီးတော့ဒီ25နှစ်မြောက်ငွေရတုအခမ်းအနားအထိမ်းမှပြင်တဲ့သူစည်းနိုင်ဖို့ရည်ရွယ်ပါတယ်။နောက်တစ်ခုကတော့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆွေးနွေးကြတာတွေရှိပါတယ်။ဒီအတောင်းလဲမှာကျွန်တော်တင်းဒီတုန်းကရှိခဲ့တဲ့စိတ်ကခံယူချက်မျိုးနဲ့ကျွန်တော်တို့အားလုံးဆက်ပြီးတော့ဆောင်ရွက်ကြဖို့ဒီအခမ်းအနားမှာပြောဆိုဆွေးနွေးကြတာ
။တန်းဒီလှုပ်ရှားမှုတုန်းကအာဏာရှင်စနစ်ဆန့်ကျင်ရေးညဉ့်ညမ်းရေးနဲ့လူအခွင့်အရေးတွေရဖို့တောင်းဆိုခဲ့ကြပြီး25နှစ်ကြာလာတဲ့အခုလိုအချိန်ထိသူတို့မျှော်မှန်းတောင်းဆိုခဲ့တာတွေဟာတင်းပြေကြပြေဖြစ်မလာသေးဘူးလို့ဦးကိုကိုကြီးကပြောပါတယ
်။ထူးခြားတာကကျွန်တော်တို့ရှစ်လေးလုံးရေတော်ပုံကြီးပြီးတဲ့နောက်ပိုင်းမှာ88မျိုးဆက်ကျောင်းသားတွေအနေနဲ့ဒါဆီဆိုရကိုစိန်ခေါ်ခဲ့တဲ့လှုပ်ရှားမှုတစ်ခုဖြစ်နေမှတ်တမ်းတင်နိုင်ရပါတယ်။အခုကတော့ကျွန်တော်တို့ဒါပြီးခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းမှာဒါလူလူကရွေးကောက်တင်ပြောက်တဲ့အစိုးရလွတ်တော်ပေါ့လေ။သို့တော်လွတ်တော်အစိုးရဆိုတဲ့အခါမှာ85ရာခိုင်ရာခိုင်နှုန်းလွတ်တော်ပေါ့။နောက်အစိုးရဆိုတဲ့အခါမှာလည်းဒင်းကြီးပြတ်ပြီးမဟုတ်သေးပြင်လို့နိုင်ငံတော်တမရအဲ့ဒီကနေဥဆောင်တဲ့အစိုးရအဖွဲ့ဆိုတာတွေတော့ဖြစ်လာတယ်။ဒါတော့ကျွန်တော်တို့ဒင်းပြချက်ပြီးကျွန်တော်တို့မျှော်လင့်တော့ဖြစ်လာအောင်ကတော့ကျွန်တော်တို့အများကြီးဆက်လုပ်ရအောင်ပါ
။မြန်မာနိုင်ငံမှာတော့အခုချိန်ထိလူအခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေသေးပဲဖြစ်တယ်လို့ဦးကိုကိုကြီးကပြောပါတယ
်။ဟိုလူအခွင့်အရေးချိုးဖောက်မှုဆိုတာကတော့ကျွန်တော်တို့ဟိုလက်လန်းတော်နေတဲ့နယ်ပယ်တွေမှာတချို့ဟိုရှိနေသေးပါပဲ။တခုကလူအခွင့်အရေးနဲ့ပတ်သက်တဲ့အသိပညာပေးမှုပေါ့။ဆိုပြီးသူဈာထဲမှာရောကျွန်တော်တို့ဒီဌာနဆိုင်ရာတွေအဖွဲ့အစည်းတွေဈာထဲမှာပါဟုတ်ပြီတော့ကျွန်တော်ကြည်ပြန်ပြန်ဖြစ်လာအောင်လုပ်ဖို့လိုပါသေးတယ်။နောက်တစ်ခုကတော့လူပင်ချိုးတော့မှုတွေနဲ့ပတ်သက်လို့တာကွယ်တားဆီးနိုင်တဲ့စနစ်ပေါ့ဒီဥပဒေတွေအဖွဲ့အစည်းတွေဒါတွေလည်းကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်ဖို့ကတော့လိုနေပါသေးတယ
်။တန်ဒီလှုပ်ရှားမှု25နှစ်ပြည့်အခမ်းအနားကို NLD ပါတီနာယကဦးတင်ဦးလည်းတက်ရောက်ဂုဏ်ပြုစကားပြောခဲ့ပါတယ်။ဦးတင်ဦးက
ကျွန်တော်အဲ့ဒီအချိန်မှာတော့ကျွန်တော်အချင်းတောင်ထဲမှာလေဟိုထောင်ကြနေကြတာဟိုအပြင်မှာအဲ့ဒီလိုပဲဒေါ်ဆန်းစုကြည်ကျွန်တော်တို့ Nobel ညဉ့်ညားရေးဆုရတာနဲ့ပတ်သက်လို့နှစ်ပတ်လည်နေ့လောက်တာကိုကျွန်တော်တို့တွေဟာဒေါက်တာဆူကြီးကအခုလှုပ်လာတာတော်တော်များများချစ်ချွရွရွချွညွကျွန်တော်တို့ဒီညဉ့်ညားရေးအတွက်ပဲသူကောင်းတဲ့မှာရှိပြီးတော့လှုပ်တဲ့ကိစ္စအရာလေးတွေကိုအလေးနဲ့ပြောပြီးတော့ကျွန်တော်တို့ရဲ့လုပ်ကံချောင်းရကလေးတွေကိုကျွန်တော်တို့အနေနဲ့မှတ်မှတ်ရရလေးဖြစ်တာပြောတာပြုတာပါပဲ
တန်ဒီလှူရှာမှုဆိုတာဟာဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူအခွင့်အရေးနေ့ကိုရွေးချယ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ